မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ် KI ဟာနိုင်ငံတွင်းကိုဗစ် -19 ဖြစ်ပွားသူအရေအတွက်တသန်းကျော်ကိုရောက်သွားတဲ့ပထမဆုံး KI ဖြစ်ပါတယ်ဗြိတိန်မှာဆက်ဖြစ်တဲ့ကူးစက်မြန်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်လဲလော့စ်အိန်ဂျလိစ်မှာဖြစ်နေတဲ့အကြောင်း KI ရဲ့အများပြည်သူကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ကောင်တီဟာတနင်္ဂနွေနေ့မှာကိုဗစ် -19 ဖြစ်ပွားသူတက်တန်းထီဆန်းချိန်တင်ရောက်ရှိခဲ့တာပါဗြိတိန်ကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ခရိုင်တွင်းမှာအခက်အခဲတွေ့ရကြောင်းလူပေါင်း 9,500 ကျော်ဆေးရုံတင်ထားရတာနဲ့အတူလော့စ်အိန်ဂျလိစ်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မှာအခက်တွေ့နေကြောင်းခရိုင်ကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဘာဘရာဖရက်ကကြေညာချက်ထုတ်ပြောပါတယ်လော့စ်အိန်ဂျလိစ် KI မှာပြီးခဲ့တဲ့နွေရာသီအတွင်းကိုဗစ် -19 ကြောင့်ဆေးရုံတရားမှုနဲ့သေဆုံးရမှုထက်အခု9ဆလောက်ပိုများတာနဲ့ကြုံနေရတယ်လို့လဲဒေါက်တာဖရက်ကပြောပါတယ်။ကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းတွေအရှိန်မြှင့်ဖို့ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူးဂါဗင်နျူဆမ်ကပြီးခဲ့တဲ့တောက်ကြနေ့လော့စ်အိန်ဂျလိစ်မှာရှိတဲ့ဒေါ်ဂျာစတေဒီယမ်မှာအခုလိုပြောဆိုခဲ့ပါတယ်။
The reality is we need to get these vaccines out of the freezer and we need to get them into people's arms.
ကာကွယ်ဆေးတွေကိုအေးအန်းတဲ့ကထုတ်ပြီးလူတွေကိုထိုးပေးဖို့လိုအပ်နေပါတယ်လို့ပြောဆိုခဲ့တာပါ။ COVID-19 ကာကွယ်ရေးစီမံတွေကိုလည်းဆက်လက်လိုက်နာကြဖို့အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ Los Angeles က Dodger Stadium မှာလည်းအခု COVID-19 ကာကွယ်ဆေးထိုးပေးတဲ့နေရာအဖြစ်အသုံးပြုနေပြီးတရက်ကိုလူ1000ထိထိုးပေးနိုင်ပါတယ်။လော့စ်အိန်ဂျလိစ်မှာ COVID-19 ဖြစ်မှုတိုးလာချိန်နေထိုင်သွားလာမှုဂရုစိုက်နေကြရတဲ့အကြောင်းကယ်လီဖိုးနီးယားတက္ကသိုလ်လော့စ်အိန်ဂျလိစ် UCLA ကမြန်မာကျောင်းသားများအဖွဲ့ရဲ့ဒုဥက္ကဋ္ဌကိုစွမ်းရဲထက်ကလည်းပြောပြပါဗျ
။ဟုတ် LA မှာနေတော့လူတွေလည်းများတော့ပြီးတော့မှဟိုကျောင်းသားတွေများတယ်ရက်ကွက်ဆိုတော့အဲ့ဒါမစိုးရင်စရာရတော့ရှိတာပေါ့ဗျ။ဒီအိုင်းဟို situation ကြောင့်မလို့လေ။ဒါပေမဲ့ဟိုကျွန်တော်တို့ရဲ့ဒီမှာကျွန်တော်နဲ့နေတဲ့တကယ်ချင်းတွေကအများနဲ့ဒီ COVID အကြောင်းစကားအများကြီးပြောပြီးတော့ဟိုတကယ်ချင်းတွေတွေ့တာကိုရှော့ပြီးတော့မှအိမ်မှာအပြင်းနေပါတယ်မသွားတာတော့ဘာလို့ညာတယ်အဲ့လိုမျိုးစိတ်တော့စိတ်မပူဘူးဗျ
ခုလောလောဆယ်ကြောင်းလည်းမတက်ရဘူးဒီမှာပဲဟိုအပတ်မန့်မှာပဲအပြင်းမှာပဲနေကြရတယ်ဆိုတော့ကြောင်းစာတွေဘယ်လိုဆက်လုပ်နေကြပါလဲ
ဟုတ်ကျွန်တော်တို့ကဟိုတခြားကြောင်းသားလေးတွေမျိုးဒီအမေရိကပြီးတော့မှတခြားနိုင်ငံတွေကကျောင်းသားလေးတွေလိုမျိုး online ကနေပဲဆက်သက်နေရတာဗျာကျွန်တော်တို့ကကျွန်တော်ရဲ့ apartment ထဲမှာကျွန်တော်တို့ရဲ့အခန်းတွေထဲမှာကွန်ပျူတာနဲ့အဲလိုမျိုး zoom နေပေါ်မှာအခန်းတက်နေရတာဒါစာတွေဆိုလို့ရှိရင်လည်း online မှာစာလုပ်တာတော့စာတင်တာတော့စာမူးပွဲဖြေတာအကုန်လုံး remote learning ဖြစ်နေတယ်ဗျာဆိုတော့ဗမာပြည်မှာရှိနေတဲ့ကျောင်းသားတွေကလည်း UCLA ကျောင်းသားတွေကလည်း online ကနေတက်နေရတယ်ဗျာ
ဒီကျောင်းသားတွေအားလုံးကဒီအမေရိကန်မှာနေတဲ့ကျောင်းသားတွေလားဒါမှမဟုတ်ဗမာပြည်ကလာတဲ့သူတွေရောပါပါသလား
အော်တော်တော်များများဗမာပြည်က international ကျောင်းတွေလာတဲ့သူတွေများတယ်ဗျာကျွန်တော်တို့ဒီအမေရိကန်မှာမွေးတဲ့ဒါမှမဟုတ်အမေရိကန်မှာကြီးလာတဲ့ကျွန်တော်လိုမျိုးဗမာလူငယ်တွေကနည်းနည်းတော့ပိုလဲတယ်ဗျာဆိုတော့ကျွန်တော်တို့အဖွဲ့စည်းကအခုအခက်အခဲတကွာပါရှိလဲဆိုတော့အကုန်လုံး campus မှာမတွေ့နိုင်တော့ online မှာ meeting တွေပါရလောက်ရတယ်လေဆိုတော့တချို့အကြောင်းသားတွေကဗမာပြည်ကိုဒီအချိန်မှာပြန်ရောက်နေတော့ meeting တွေလောက်တာအချိန်တွေပါမတူတော့အချိန်လွဲနေတော့အခက်ခဲတော့ရှိတာပေါ့ဗ
ျဒီ UCLA မှာတက်နေတဲ့မြန်မာပြည်ကလာတဲ့သူတွေကတော့ဒီအချိန်မှာဗမာပြည်ကိုပြန်နေကြရတယ်ဆိုတဲ့သဘောလားဒီမှာဆက်ပြီးတော့နေလို့ရတဲ့အခြေအနေရောရှိပါလား
တော်တော်များများတော့ဗမာပြည်ကိုပြန်ပြီးတော့မှတို့မိပါနေနာကိုဟိုဒီဂျန်နဲ့စကိုရတော်တော်တော်တော်များများတော့ပြန်သွားတယ်တချို့ကတော့ကျွန်တော်လိုမျိုးအဲကျောင်းပင်းနာရက်ကွက်မှာအပါတ်မန့်နေတဲ့တယောက်နေရတော့ရှိတယ်ဒါပေမဲ့တော်တော်များများဗမာပြည်ကိုပြန်လို့ရပြန်သွားတယ
်လော့စ်အိန်ဂျလိစ်က UCLA တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားကိုစွမ်းရက်ထက်ပြောပြခဲ့တာပါကဘာတဝါမှာ COVID-19 ကျောကကူးစက်ခံရသူအရေအတွက်94တန်ခွဲကျော်သွားပြီလို့ John Hopkins တက္ကသိုလ်ရဲ့တင်းနှင်းကနွေနဲ့စည်ရင်းကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂါကူးစက်ခရသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.9 တန်းရှိပါတယ်ရှင်။